ကပလီပင်လေရင်တွင်ပေးမိနေတဲ့လေစီပြေဒုက္ခတွေရဲ့အရေးမြန်မာအစိုးရအရာရှိတွေနဲ့တွေ့ဆုံဆွေးနွေးသွားဖို့အတွက်အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာဒီကနေ့ကြာတာပတ်နေ့မှာမြန်မာနိုင်ငံကိုရောက်ရှိမှာဖြစ်ပါတယ်။အဲ့ဒီလေစီပြေဒုက္ခတွေပြီးဘာကြောင့်နေရာကနေထွက်ခွာသွားနေကြတယ်ဆိုတဲ့အခြေခံအကြောင်းရင်းကိုမြန်မာအာဏာပိုင်တွေနဲ့ရန်ကုန်နေပြည်တော်တို နေထိုင်သူ 9,000 ကိုလက်ခံထားမယ်လို့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတို့ကပြောပါတယ်။ဒါပေမဲ့အဲ့ဒီလိုလက်ခံထားတာဟာယာယီတာဖြစ်တယ်လို့ဆိုပါတယ်။ပုံထုနေ့ကအမေရိကန်နိုင်ငံသားရေးဌာနမှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာလည်းနိုင်ငံတကာဥပဒေအရကူညီလှုပ်ဆောင်ပေးဖို့တာဝန်ရှိတာနဲ့အညီမလေးရှားအင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတို့ကအဲ့ဒီရွှေပြောင်းနေထိုင်သူ 9,000 ကိုလူသားချင်းစာနာတဲ့အကူအညီတွေနဲ့ယာယီနေထိုင်ခွင့်ပေးမယ်လို့ဆုံးဖြတ်ချက်ချလိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုကကြိုဆိုကြောင်းပြောခွင့်ရအမျိုးသမီးမရီဟပ်ကပြောပါတယ်။ရောက်လာကြတဲ့ရွှေပြောင်းနေထိုင်သူတွေကိုလက်ခံစစ်ဆေးပေးတဲ့စခန်းဖွင့်ဖို့လို့ငွေကြေးအရလိုအပ်ချက်ရှိတယ်ဆိုတော့အဲ့ဒီအင်ရှင်နိုင်ငံတွေဘက်ကတောင်းဆိုလာရင်အမေရိကန်ပြည်ထောင်စုအနေနဲ့အကူအညီပေးဖို့စဉ်းစားသွားမှာဖြစ်ကြောင်းလည်းမရီဟပ်ကထည့်သွင်းပြောဆိုထားပါတယ်။ထိုင်းနိုင်ငံမှာအခုလ29ရက်နေ့မှာကျင်းပမဲ့ညီလာခံကိုလည်းဒေသရင်းနိုင်ငံတွေအားလုံးတက်ရောက်ကြလိမ့်မယ်လို့မျှော်လင့်ကြောင်းဒီညီလာခံကိုအမေရိကန်ပြည်ထောင်စုကအဆင့်မြင့်ကိုယ်စားလှယ်အဖွဲ့လည်းတက်ရောက်မယ်လို့ဆိုပါတယ်။အခုနှစ်တစ်နှစ်ထဲမှာတွင်ရိုဟင်ဂျာ1000ကျော်ကိုအမေရိကန်ပြည်ထောင်စုအတွင်းပြန်လည်နေရာချထားပေးပြီးဖြစ်တယ်လို့မြန်မာနိုင်ငံကအကူအညီလိုအပ်နေသူတွေအတွက်အမေရိကန်ဒေါ်လာ190,000ကိုလည်းအကူအညီပေးပြီးဖြစ်တယ်လို့မရီဟပ်ကပြောပါတယ်။